အစိုးရရဲ့အမျိုးသားပြန်လည်တင်ပြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ MCA အဖြစ်အစားတို့ကိုလက်မှတ်မရေးထိုးရသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်ပြီးဒီကနေ့နေပြည်တော်မှာတွေ့ဆုံကြပြီးတော့ SSPP ဘက်ကယုံကြည်မှုတည်ဆောက်ရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အစိုးရဘက်ကတော့ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ SSPP ကတောင်းဆိုတဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းအထက်ကိုတင်ပြပြီးဆက်လက်ဆောင်ရွက်သွားဖို့ဆွေးနွေးပါတယ်။တတိယအပြည့်ဆိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစော်ကတင်ပြထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ရဲ့တွဲဆုံမှုဟာ2018ခုနှစ်ဒီဇင်ဘာလကတက်မော်ကကချင်နဲ့ရှမ်းပြည်နယ်မှာလေးလတာအပြည့်ရပြီးငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်ပထမဆုံးတရားဝင်ကျင်းပတဲ့တွဲဆုံပွဲဖြစ်ပါတယ်။ဒီတွဲဆုံပွဲမှာ SSPP ဘက်ကအဓိကတင်ပြဆွေးနွေးတဲ့အချက်တွေနဲ့ဆွေးနွေးပွဲအပေါ်အမြင်ကိုအဖွဲ့ရဲ့ဒုဥက္ကဋ္ဌစက်ခွန်ဆိုင်ကအခုလိုပြောပါတယ်
။ဒီနေ့20မိနစ်လေးကျွန်တော်တို့အစည်းအဝေးတော့အစ်ကတော့ကျွန်တော်တို့ဝင်ကြည့်မှုဒီဆောင်ရေးပေါ့နော်။နောက်ကျွန်တော်တို့နေ့ကတော့ဒေတာပုံစံရေးဒီအစည်းအဝေးကအောင်မြင်တဲ့အစည်းအဝေးဖြစ်ပါတယ်။နောက်နိုင်ငံတော်အစိုးရစက်မတော်နဲ့ကျွန်တော်ချမ်းမြေတိုးတက်ရေးပါတီချမ်းမြေချမ်းတော် SSPP SSA နဲ့ကျွန်တော်ရုံးမှုတည်ဆောက်ရေးအဆင့်နော်တိုးတက်လာတာကိုကျွန်တော်တွေ့ရပါတယ်။အကြောင်းနဲ့တယောက်လည်းခဏပြောလို့ပုံမှန်လေးလေးရှင်းနေရတဲ့ပေမှာကျွန်တော်ကျေနပ်အားရမိပါလေ
။ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ SSPP ဌာနချုပ်ဝါဟိုင်းဒေတာမှာလမ်းတွေတိုးချဲ့ဖောက်လုပ်ဖို့စာတင်ကြောင်းနဲ့စီပီကမ်းတွေဆောက်လုပ်ဖို့ကိုဆွေးနွေးခဲ့ကြောင်းပြောပါတယ်။အစည်းအဝေးမှာပါဝင်တယောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ခေက SSPP ရဲ့တင်ပြချက်တွေကိုအထက်ကိုတင်ပြပြီးအမြန်ဆုံးဆောင်ရွက်သွားဖို့ရှိကြောင်းပြောပါတယ်
။အဓိကကတော့ SSPP နဲ့ကျွန်တော်ဖိုင်လက်ထရီဆိုးရတယ်။နောက်ပြဿနာကြီးကြီးမားမားမရှိဘူး။ဒီကြားထဲမှာရင်းနှီးမှုတွေဆောင်ရွက်တယ်ကျွန်တော်ဒေသဖွံ့ဖြိုးရေးကိစ္စတွေကျွန်တော်လုပ်ပေးထားတာရှိတယ်။ဥပမာအဖြစ်ဝိုင်းဒေသမှာ MPD ဆက်သွယ်ရေးမိုဘိုင်းသက်တမ်းကိုရရဖို့ဆက်ကတော့ကျွန်တော်တို့မိတ္တကနောက်လက်ဆက်မိဒီကိစ္စကြီးကျွန်တော်တို့တော်တော်များများဖော်ရစားပြီးဒီနေ့ဆွေးနွေးပွဲမှာလည်း SSPP ကဖြတ်ပြီးတော့လိုလားချက်တွေလူသူရဲ့စောင့်ဆောင်ချက်တွေကျွန်တော်တို့တင်ကြတယ်တင်ကြတဲ့ပုံမှာလည်းကျွန်တော်တို့ NRPC အကြီးကြီးလေးဒီတင်ကြပြီးတော့ကျွန်တော်တို့တို့ဒီအများဆုံးအကြောင်းများဆောင်ရွက်ဖို့ရှိ
ဒီချက်တွေအပြင် SSPP ဘက်ကအကြီးကြီးခံနေရသူတွေဒီစားနဲ့ငင်းကြရေးလုပ်ငန်းစဉ်မှာပါဝင်ရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းဦးစော်ခေကဆက်ပြောပါတယ်
SSPP နဲ့ငင်းကြရေးလုပ်ငန်းစဉ်ဒီ Peace Force မှာဘယ်လိုဆက်သွားမလဲဆိုတာတွေလည်းဟိုကျွန်တော်တို့ချမှတ်နိုင်ခဲ့တယ်သဘောတူညီနိုင်ရတော့အချို့အားဖြင့်လည်း SSPP ကသူ့ဘိုးကောင်တွေမှာပြန်ပြီးတော့သင်ကြားပြီးတော့အကြောင်းပြတဲ့ကိစ္စတွေရှိတယ်ဒီဘက်ကလည်းကျွန်တော်လူကြီးတွေသင်ကြားပြီးတော့လုပ်ပေးရမယ့်ကိစ္စတွေရှိတယ်ပေါ့ဒါတွေဆက်ပြီးတော့တောင်းနေဆိုရင်တော့ကျွန်တော်တို့ဟို SSPP နဲ့အနမတ်တက်တနာမရှိဘူးနမနေစက်နေရဟိုပိုင်းခြားသမတ်မှုမှာလည်းတိတိကျကျရှိတယ်ဆုံးထုံးမှုမရှိဘူးနမတော့ဒီစားကလာမှာနှုတ်နဲ့ဆက်စားလည်းမရှိရှိနေပါတော့တချို့ကလေးတွေအောက်ချိန်မှာစစ်ပွားနိုင်တဲ့ဒီပခါတွေလည်းရှောင်ရှားနိုင်တဲ့အတွက်ကျွန်တော်တို့အများကြီးပြောလင့်ပါတယ်ဟိုကောင်းမွန်တဲ့တွေ့ဆုံမှုကောင်းမွန်တဲ့ရလဒ်တွေရတယ်လို့ပြောကြတယ်
SCA လက်မှတ်ရေးထိုးရေးအပါအဝင်ငင်းကြဲလုပ်ငန်းစဉ်မှာပါဝင်ရေးအတွက် NRPC နဲ့နောက်တစ်ကြိမ်အများဆုံးထပ်မံဆွေးနွေးသွားဖို့ရှိတယ်လို့လာမယ့်တနင်္လာနေ့မှာတော့ SSPP ကိုယ်စားလှယ်အဖွဲ့နဲ့တမ်မော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တွေ့ဆုံပြီးတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ်ဒီရပိုင်းအတွင်းမှာတံပေါ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တွဲဆောင်ဖို့ရှိပေမဲ့သူတို့ဌာနချုပ်ကိုလက်နက်ကြီးနဲ့တိုက်ခတ်ခံရတာကြောင့်ဆွေးနွေးပွဲရက်ကို RCSS ဘက်ကရွှေ့ဆိုင်းခဲ့တယ်လို့ KIO ကချင်လူလည်ရေးအဖွဲ့အပါဝင်မြောက်ပိုင်းဖာမိတ်၄ဘွဲ့နဲ့အလို့တဘောတွဲဆောင်ပွဲဟာလည်းရွှေ့ဆိုင်းထားပါတယ်